Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်မတ်လ9ရက်တနင်္ဂနွေနေ့မနက်ခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 32နဲ့39တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်ခင်းအစီအစဉ်မူဖြစ်ကျမစုမွန်ကတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးမှာပါ။ပျောက်ဆုံးနေတဲ့မလေးရှားလေယာဉ်ပေါ်မှာလိုက်ပါသွားတဲ့ခီးတဲ့နှုတ်ဟာအခိုးခံရတဲ့နိုင်ငံကူးလက်မှတ်ကင်ဆောင်ထားသူတွေဖြစ်နေတယ်လို့တာဝန်ခံအရာရှိတွေကပြောပါရယ်။ရုရှားစစ်တပ်မော်တော်ယာဉ်တန်းတွေဟာခရိုင်းမီးယားကယူကရိန်းစစ်အခြေစိုက်စခန်းကိုတွားရောက်နေကြပြီဖြစ်ပါရယ်။ American သမ္မတ Barack Obama ကတော့ EU ဥရောပခေါင်းဆောင်တွေနဲ့ယူကရိန်းရေးတယ်လီဖုန်းနဲ့ဆွေးနွေးနေပါရယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမဆွမွန်
။ဟုတ်ကဲ့ပါရှင်။ဒီနေ့မနက်ခင်းအတွက်သောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာဆိုရင်တော့ American ရောက်မြန်မာဒီမိုကရေစီအင်အားစုကလာမယ့်ဒီလူခွင့်ရေးနေ့အခမ်းအနားမှာဘာတွေဆွေးနွေးဖို့ရှိပါသလဲ
။ဝင်မာလောက်ဆိုယူကောက်ပွဲလဲထုတ်လိုက်မယ်။အခြေခံဥပဒေနဲ့ပတ်သက်ပြီးပြည်ပြောင်းလဲမှုတွေအတွက်တောင်းဆိုနေတာကိုရှိနေတယ်ဆိုတော့ကျွန်တော်တို့ဒီဘက်မှာရှိတဲ့ဒီမှာ
မြန်မာနိုင်ငံတွင်းကလူခွင့်ရေးတိုးတက်မှုအခြေအနေတွေကိုပညာရှင်တွေနဲ့ဆွေးနွေးကြမယ်ဆိုတဲ့သတင်းအပြည့်အစုံနဲ့အတူတပ်ပိုင်နယ်မြေကျူးကျော်တဲ့ဆိုပြီးတော့နှင်ထုတ်ခံထားရတဲ့သမီးကလေးကျေးရွာအပါအဝင်ရွာ900ကဒုက္ခသည်တွေကိုအာဏာပိုင်တွေကဖယ်ရှားခိုင်းတဲ့သတင်းနောက်တနင်္ဂနွေနေ့မနက်ခင်းတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကမြန်မာအရေးသုံးသက်ချက် American Indian 3အင်္ဂလိပ်စာသင်ခန်းစာနဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်တစ်လှည့်ပြန်ပြီးထုတ်လွှင့်ပေးတာကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရန်နိုင်ကကြီးညာပေးမှာဖြစ်ပါတယ်ရှင်။
ပြောင်းဆုံးနေတဲ့မလေးရှားလေယာဉ်ပေါ်မှာလိုက်ပါသွားတဲ့ခီးတဲ့နှစ်ဦးဟာအခိုးခံရတဲ့နိုင်ငံကူးလက်မှတ်ကင်ဆောင်ထားသူတွေဖြစ်နေတယ်လို့တာဝန်ခံအရာရှိတွေကပြောပါရယ်။လေယာဉ်ပေါ်မှာခီးတဲ့239ဦးလိုက်ပါသွားတာဖြစ်ပြီးလေယာဉ်ခီးစင်နဲ့လိုက်ပါဖို့စီရင်ပေးထားတဲ့အီတလီနိုင်ငံသားတဦးနဲ့ဩစတြေးလျနိုင်ငံသားတဦးတို့ဟာမလေးရှားနိုင်ငံကွာလာလမ်ပူးကနေတရုတ်နိုင်ငံဘေကျင်းပြန်တမ်းမဲ့လေယာဉ်ပေါ်မှာပါမသွားခဲ့ပါဘူး။သူတို့နှစ်ဦးစလုံးရဲ့နိုင်ငံကူးလက်မှတ်တွေဟာပြီးခဲ့တဲ့နှစ်နှစ်ကတည်းကထိုင်းနိုင်ငံမှာအခိုးခံခဲ့ရတာဖြစ်ပါတယ်။သူတို့ရဲ့စားရွက်စားလမ်းတွေကိုခိုးယူပြီးလေယာဉ်ပေါ်လိုက်ပါသွားသူနှစ်ဦးကတော့ဘသူတွေဆိုတာကူတွေမသိရသေးပါဘူး။လင်းမြန်မာတော်တဆတစ်ခုခုဖြစ်ပြီးပျောက်ဆုံးနေတယ်လို့သတ်မှတ်ပြီးဆက်လက်ရှာဖွေနေပါတယ်လို့အမေရိကန်အရာရှိတွေကပြောပေမဲ့မလေးရှားအာဏာပိုင်တွေကတော့ဘာမှထုတ်မပြောသေးပါဘူး။ဗီယက်နမ်ကယ်ဆယ်ရေးအဖွဲ့လင်းရင်မှုတွေကတော့နိုင်ငံအရှိတောင်ဘက်ကန်ယူရန်ဒေသမှာစီရီယိုဖိတ်ပြန့်နှံ့နေတဲ့အကွက်ကြီးနှစ်ကွက်ကိုတွေ့ရပေမဲ့အပျက်စီးအဆန္ဒတစုံကြာတော့မတွေ့ရသေးဘူးလို့ဆိုပါတယ်။ဒီပျောက်ဆုံးလင်းရင်ကိုတရုတ်ဖိလစ်ပိုင်နဲ့အမေရိကန်ပြည်ထောင်စုတို့ကလေချောင်းကရောရေချောင်းကပါဝိုင်းပြီးရှာဖွေပေးနေကြတာပါ။မလေးရှားလေကြောင်းခီးစင်အမှတ် MH370 ဟာကွာလာလမ်ပူးကနေဘေကျင်းသွားဖို့အတွက်စတင်ပြန်တမ်းအပြီးနိုင်ပိုင်းလောက်မှာပဲရေဒါဆက်ကွင်းပေါ်ကနေပျောက်ကွယ်သွားတာပါ။လိုက်ပါသွားတဲ့ခီးတဲ့အများစုကတရုတ်နိုင်ငံသားတွေဖြစ်ပါတယ်။ဒီလင်းမပျောက်ကွယ်ခင်အထိအကူအညီတောင်းလာမျိုးအဆက်အသွယ်မရခဲ့ပါဘူးလို့လင်းလမ်းကြောင်းထိမ့်သိမ်းရေးအရာရှိတွေကပြောပါတယ်။
ရုရှားစစ်တပ်ရင်နှင်းဟာခရိုင်းမီးယားကျွန်းဆွယ်ရဲ့မြို့တော်စင်ဖာရိုပိုမြို့နားမှာရှိတဲ့စစ်ခြေစိုက်စခန်းတွေကိုဝင်ရောက်သွားခဲ့ပါတယ်။အဲ့ဒီရင်နှင်းဝင်ရောက်သွားတာကိုဗီဒီယိုမှာတန်းတင်ခဲ့ပြီးအဲ့ဒီစကားတွေဟာရုရှားတပ်တွေဖြစ်တယ်လို့ဖော်ပြခဲ့တဲ့ရိုက်တာသတင်းဌာနကအဲ့ဒီစစ်တပ်ရင်နှင်းမှာလက်နက်တွေအပြည့်တပ်ဆင်ထားတဲ့ကားရှိစင်းစေယုံတင်က20နဲ့တက်စီဖြည့်တဲ့ကားတွေပါတယ်လို့ပြောပါတယ်။ AP သတင်းဌာနကတော့အဲ့ဒီကားတွေဟာစစ်ခြေစိုက်လေယာဉ်ကွင်းကိုသွားခဲ့ပြီးတော့ရုရှားအလံကိုလွှင့်ထားတယ်လို့ဆိုပါတယ်။ရုရှားနိုင်ငံကတော့ခရိုင်းမီးယားဒေသမှာအခြေစိုက်တဲ့သူတို့ရဲ့ပင်လယ်နဲ့ဒေသရေတပ်နဲ့အတူရှိနေတဲ့တပ်တွေအပြင်တခြားတပ်တွေခရိုင်းမီးယားဒေသမှာမရှိဘူးလို့ညွှန်ဆိုလိုက်ပါတယ်။စနေနေ့အစောပိုင်းတုန်းကတော့ဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအဖွဲ့ကနိုင်ငံတကာလေးလာစောင့်ကြည့်အဖွဲ့ကိုရုရှားအစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေကခရိုင်းမီးယားဒေသတဲကိုပေးမဝင်ခဲ့တဲ့အချိန်တွင်းမှာသတိပေးတဲ့အနေနဲ့မိုးပေါ်ထောင်ပစ်ခဲ့တာတွေရှိခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒေသသူတွေကိုခရိုင်းမီးယားဒေသတွေကိုပေးမဝင်တာဟာအခုဆို3ရက်မြောက်ရှိသွားပြီဖြစ်ပါတယ်။အဲ့ဒီအဖွဲ့ဟာယူကရိန်းနိုင်ငံတောင်ပိုင်းကခါဆန်မြို့ကိုပြန်မာဖြစ်တယ်လို့ OSCE က Twitter စာမျက်နှာကပြောပါတယ်ခင်ဗျာ
။ American သမ္မတ Barack Obama ဟာဥရောပခေါင်းဆောင်တွေနဲ့ယူကရိန်းအရေးဆွေးနွေးဖို့အတွက်တယ်လီဖုန်းတွေထပ်ဆက်ခဲ့ပြီးဒီခေါင်းဆောင်တွေအားလုံးကရုရှားအနေနဲ့သူ့တပ်တွေကိုသူ့ရဲ့အခြေစိုက်စခန်းတွေစီပြန်ပြီးပို့ရမယ်ဆိုတာသဘောတူကြပါတယ်လို့သမ္မတအင်ဗျူကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။စနေနေ့ထုတ်ပြန်တဲ့အကြေညာချက်ထဲမှာသမ္မတ Barack Obama ဟာဗြိတိရှ်ဝန်ကြီးချုပ် David Cameron ၊ပြင်သစ်သမ္မတ Francois Hollande နဲ့အီတလီဝန်ကြီးချုပ် Mario Renzi တို့နဲ့ဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ သူတို့အားလုံးဟာရုရှားဟာနိုင်ငံတကာကလိုက်နာရမယ်ဥပဒေချိုးဖောက်ကြောင်းနဲ့ခရိုင်းမီးယားဒေသအတွက်နိုင်ငံတကာစောင့်ကြည့်လေ့လာသူထားဖို့လိုအပ်ကြောင်းသဘောတူခဲ့ကြသလိုယူကရိန်းခြေကံဥပဒေချိုးဖောက်နေတဲ့အတွက်အဆိုပြုထားတဲ့ခရိုင်းမီးယားအနာဂတ်ပြည်လုံးချွတ်ဆန္ဒခံယူပွဲကိစ္စကိုကန့်ကွက်ခဲ့ကြပါတယ်သမ္မတအိုဘားမားဟာအက်စတိုးနီးယားသမ္မတလက်တ်ဗီးယားသမ္မတနဲ့လစ်သူရေးနီးယားသမ္မတတို့အားလုံးနဲ့ပါတယ်လီဖုန်းနဲ့တပြိုင်တည်းဆွေးနွေးခဲ့ပါတယ်။ယူကရိန်းခြေနေကိုတုံ့ပြန်တဲ့အနေနဲ့ဘောလ်တက်ပင်လယ်ပြင်ဒေသကိုဝင်ရင်ကနေကင်းလှည့်ဖို့အတွက်နေတိုးဆုံးဖြတ်ချက်ချခဲ့တာကိုဘောလ်တက်ပင်လယ်ဝန်ကျင်ဒေသခေါင်းဆောင်တွေကကြိုဆိုလိုက်ကြောင်းသမ္မတအင်ဗျူကပြောပါတယ်။တချိန်တည်းမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့ဖ်နဲ့တယ်လီဖုန်းထပ်မံဆက်သွယ်ပြီးရုရှားကခရိုင်းမီးယားအပအဝင်ယူကရိန်းမှာစီးရေးရှိန်မြင့်နေတာဟာတန်တမာကျိုးပန်းမှုအတွက်ဘောင်ကျင်းသွားနိုင်တယ်လို့ပြောကြခဲ့ကြောင်းနိုင်ငံခြားရေးဌာနထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ယူကရိန်းမှာရုရှားတပ်သား 2,000 လောက်ရှိနေနိုင်တယ်လို့ပန်တဂွန်ကတော့ခန့်မှန်းထားပါတယ
်ဆူရနိုင်ငံဒေါ်ဖော့ဒေတာမှာဆူရကကြောတောင်းနောက်ခံပေးထားတဲ့တိုက်ခိုက်ရေးသမားတွေရဲ့အကြမ်းဖက်လုပ်ရက်ဒီနောက်ထပ်မလုပ်အောင်ဆူရအစိုးရအနေနဲ့ကာကွယ်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်ရဲသားတွေကိုတိုက်ခိုက်ခဲ့တဲ့အပေါ်ပြစ်တင်ရှုတ်ချကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ယန်ဆာခီကစနေနေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒါဖော့ဒေတာက Rapid Support Forces လို့ခေါ်တဲ့ပြည်သူ့စစ်အဖွဲ့တွေဟာနိုင်ငံအနောက်တောင်ပိုင်းနိုင်ယာလာမြို့အပြင်ကအိမ်တွေကိုဖေဖော်ဝါရီလ28ရက်နေ့မှာမီးရှို့ခဲ့ပါတယ်။ဒီတိုက်ခိုက်မှုအတွင်းအရသာအတော်များများသေဆုံးသွားခဲ့ပြီးတော့လူပေါင်းထောင်နဲ့ချီပြီးလဲဒုက္ခသည်စခန်းတွေကိုထွက်ပြေးခဲ့ရပါတယ်။ဒါပြင်ဆူဒန်အစိုးရရဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အပေါ်မှာလဲသူမကပြစ်တင်ရှုတ်ချလိုက်ပြီးဒီဖြစ်ရက်နဲ့ပတ်သက်ပြီးကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့တွေကိုစုံစမ်းခွင့်ပေးဖို့ဆူဒန်တာဝန်ရှိသူတွေကိုလဲတောင်းဆိုလိုက်ပါတယ်ခင်ဗျာ။
ဒီ American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.23 လိုင်းဒိုမီတာ32 kHz 9.25လိုင်းဒိုမီတာ39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အီရန်ရဲ့နျူကလ িয়ার ရေးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဆွေးနွေးပွဲဆက်ပြီးကျင်းပနေချိန်မှာပဲ EU ဥရောပသမ္မတနိုင်ငံခြားမူဝါဒရေးအကြီးအကဲ Catherine Ashton ဟာအီရန်နိုင်ငံကိုပထမဆုံးချိန်ဖြစ်နဲ့တွားရောက်ပါတယ်။ Miss Ashton ဟာအီရန်သမ္မတ Hassan Rouhani အပါအဝင်အီရန်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့မြို့တော်တေဟီရန်ကိုစနေညမှာရောက်လာတယ်လို့အီရန်အစိုးရRNA သတင်းမှာဖော်ပြပါတယ်မစ်အက်စတန်ဟာအီရန်နျူကလ িয়ার လုံဆောင်မှုအစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးကြတဲ့ American Britain ပြင်သစ် Russia တရုတ်နဲ့ Germany ပါဝင်တဲ့6နိုင်ငံအဖွဲ့ဦးဆောင်သူပါအရင်သမ္မတမာမော့မာတင်နီချက်လက်ထက်ကစပြီး၈နှစ်လုံးလုံးအီရန်နဲ့ဥရောပနိုင်ငံတွေကြားတင်းမာနေတဲ့ဆက်ဆံရေးလက်ရှိသမ္မတရူဟာနီလက်ထက်မှာပုံမှန်ဖြစ်လာတယ်လို့အီရန်သတင်းကဖော်ပြပါတယ်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားသူ့ရဲ့နျူကလ িয়ার အစီအစဉ်တွေရပ်ဆိုင်းပြီးအရေးယူတန်ခတ်မှုတွေရှော့ပေါ်ပေးမယ်ဆိုရယ်ကနဦးသဘောတူညီချက်ကိုပြီးခဲ့တဲ့နိုဝင်ဘာလထဲမှာရတာဖြစ်ပြီးအပိသက်သဘောတူညီမှုရဖို့အတွက်ဆက်လက်ဆွေးနွေးနေကြပ
ါစီးရီးယားဆိုရတက်တွေကလက်ဗနွန်နိုင်ငံနယ်စပ်နားမှာရှိတဲ့စီးရီးယားသဘုံတွေရဲ့မြို့ကိုစနေနေ့ကတင်ယူလိုက်ပါတယ်ဒါဟာသူ့နိုင်ငံတွင်းကအတိုက်ခံသဘုံအဖွဲ့တွေရဲ့ထောက်ပံ့ရေးလမ်းကြောင်းကိုဖျက်တောက်ဖို့အတွက်နောက်ဆုံးကြိုးပမ်းဆောင်ရွက်ချက်ဖြစ်တယ်လို့စီးရီးယားဆိုရပိုင်သတင်းမီဒီယာနဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်လက်ရှိအာနာယဘတ်ပါတီအနာရရှိခဲ့တဲ့52နှစ်မြောက်နှစ်ပတ်လည်အခမ်းအနားကိုသမ္မတဘရှားအာဆတ်ဆင်နွှဲနေတဲ့အချိန်မှာပဲဇာရာမြို့မှာအခုလိုတိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။သမ္မတအာဆတ်ကလွန်ခဲ့တဲ့3နှစ်ကပြည်တွင်းစစ်ဖြစ်နေစဉ်ကာလအတွင်းသူ့ကိုအဓိကထောက်ခံပေးခဲ့တဲ့နိုင်ငံတကာမဟာမိတ်တွေနဲ့ဆက်ဆံရေးပိုအားကောင်းလာအောင်လှုံ့ဆော်သွားမယ်လို့လည်းပြောပါတယ်။အီရန်နိုင်ငံဟာသမ္မတအာဆတ်အတွက်ဒေသထဲမှာအင်အားအကောင်းဆုံးမဟာမိတ်ဖြစ်ပြီးတော့2011ခုနှစ်မတ်လပဋိပက္ခတွေစဖြစ်ချိန်ကစပြီးတော့ဆီးရီးယားနိုင်ငံကိုဒေါ်လာဘီလီယံပေါင်းများစွာထုတ်ချီးနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဆော်ဒီအာရေဗျနဲ့တခြားနိုင်ငံတွေတော်များများကတော့အီရန်အစိုးရဟာဆီးရီးယားကိုလက်နက်တီပါပို့ပေးနေတယ်လို့တန်ကြားရှိနေကြပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းဒေသမှာဘုံတလုံးပေါက်ကွဲပြီးခိုင်အကြီးကဲလိုက်ပါတယ်ရင်ကိုထိခဲ့တဲ့အတွက်အကြီးကဲတေဆုံးသွားတယ်လို့အာဏာပိုင်တွေကပြောကြားလိုက်ပါတယ
်ရုရှားနိုင်ငံဆိုချီမြို့မှာမတ်လ9ရက်နေ့ကစတင်လိုက်တဲ့မတန်ဆွမ်းသူများအိုလံပစ်ပြိုင်ပွဲစုရစိတ်အရေးအတွက်စီးရင်မှာတော့အင်ရှင်ရုရှားကစုရစိတ်ရွှေစိတ်၄ခုနဲ့ထိပ်ဆုံးမှရှိနေပြီးတော့အဲ့နောက်မှာဂျာမနီကရွှေစိတ်၂ခုနဲ့ဒုတိယရုရှားနိုင်ငံနဲ့တင်းမာမှုတွေဖြစ်နေတဲ့ယူကရိန်းနိုင်ငံကတော့ရွှေစိတ်၁ခုရပြီးတော့တတိယနေရာမှာရှိနေပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA. နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရန်နိုင်တို့ကကြေညာပေးခဲ့ကြတာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့မနက်ခင်းအတွက်ပထမဆုံးသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။
ပြည်ပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံထဲမှာဒီမိုကရေစီလမ်းကြောင်းအရှိန်တက်မသွားအောင်နိုင်ငံတကာရဲ့ဖိအားပေးဆောင်ရွက်မှုနဲ့မြန်မာနိုင်ငံတွင်းလူ့အခွင့်အရေးအခြေအနေစောင့်ကြည့်မှုတွေရောပါမသွားရအောင်လှုံ့ဆော်တဲ့အနေနဲ့အမေရိကန်အနောက်ခြမ်းဆန်ဖရန်စစ္စကိုဘေးဧရိယာကမြန်မာမိသားစုတွေနဲ့မြန်မာအရေးစိတ်ဝင်စားသူတွေစုပေါင်းပြီးတော့မြန်မာနိုင်ငံလူ့အခွင့်အရေးနေ့ကိုဒေသစံတော်ချိန်စနေနေ့ညပိုင်းမှာကျင်းပကြမှာဖြစ်ပါတယ်။ဒီအထိမ်းအမှတ်အခမ်းအနားမှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေဘာတွေဆွေးနွေးကြမှာလဲဆိုတာကိုနားဆင်ကြည့်ကြရအောင်ပါရှင်။မတ်လ13ရက်နေ့ဟာရှစ်လေးလုံးလူလူအောင်ကြွမှုကြီးစတင်ခဲ့ရတဲ့အကြောင်းရင်းတွေကသမိုင်းဝင်အဖြစ်အပျက်တစ်ခုဖြစ်တဲ့ဆက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်ကြာဆုံးခဲ့ရတဲ့နေ့ဖြစ်ပါတယ်။အဲ့ဒီနေ့ကိုမြန်မာနိုင်ငံလူ့အခွင့်အရေးနေ့အဖြစ်မြန်မာပြည်တွင်းမှာသာမကပြည်ပရောက်မြန်မာဒီမိုကရေစီရေလှှရှားသူတွေကပါအလေးနက်ထားကျင်းပခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုရောက်မြန်မာမိသားစုတွေကတော့မတ်လ10ရက်နေ့ညပိုင်းမှာသူတို့ရဲ့14ချိန်မြောက်မြန်မာနိုင်ငံလူ့အခွင့်အရေးနေ့အထိမ်းအမှတ်ပွဲကိုကျင်းပကြပြီးတော့မြန်မာပြည်တွင်းပြုပြင်ပြောင်းလဲမှုတွေကြောင့်မြန်မာဒီမိုကရေစီရေးနဲ့လူ့အခွင့်အရေးအခြေအနေတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အခမ်းအနားဖြစ်မြောက်ရေးစီစဉ်သူမြန်မာအမေရိကန်ဒီမိုကရေစီမဟာမိတ်အဖွဲ့ကဥက္ကဋ္ဌဦးညွန့်တန်းက VOA မြန်မာပိုင်းကိုပြောပါတယ်
နောက်နှစ်နိုဝင်ဘာလဆိုရွေးကောက်ပွဲလည်းထုတ်လိုက်မယ်အခြေခံဥပဒေနဲ့ပတ်သက်ပြီးပြည်ပြန်ပြောင်းလဲမှုတွေအတွက်တောင်းဆိုနေတာလည်းရှိနေတယ်ဆိုတော့ကျွန်တော်တို့ဒီဘက်မှာရှိတဲ့ဒီမြန်မာပြည်သူတွေမြန်မာရေးကိုဆင်ဝင်ရတဲ့အမေရိကန်ပြည်သူတွေကနေပြီးတော့ဒီနေ့မှာ Stanford University ကမြန်မာပြည်ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဒီကမ္ဘာဒီမိုကရေစီပြောင်းလဲမှုမှာရှေ့ရန်ကနေပြီးတော့အတိမတ်ကခံပညာရှင်ဖြစ်တဲ့ Larry Diamond နဲ့နောက်ပြီးတော့ကျွန်တော်ဆေးရတဲ့အောင်နေတော့မြန်မာပြည်နဲ့ပတ်သက်ပြီးစာအုပ်တွေလည်းရေးတယ် Edith Morandi ပေါ့လေသူတို့နှစ်ယောက်ကိုကျွန်တော်ဖိတ်ထားတယ်လို့ဒီနေ့ညနေမှာမြန်မာကအခွင့်အရေးကြော်ပြမယ်မြန်မာစာစာကျွန်တော်တို့ပါမယ်ပြီးရင်တော့ပညာရှင်တွေကပြောဆိုတာနားထောင်ပြီးတော့ကျွန်တော်တို့ဆွေးနွေးကြတဲ့ကိုရှိပါခင်ဗျာ
မြန်မာလူ့ခွင့်ရေးနေ့အခမ်းအနားမှာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုလမ်းကြောင်းပေါ်တွားနေတဲ့မြန်မာနိုင်ငံပေါ်မှာသုံးသက်ရှုမြင်ချက်တွေနဲ့စိုးရိမ်မှုတွေစိန်ခေါ်အကန့်ဆတ်မှုတွေနဲ့ပတ်သက်လို့ဒီမိုကရေစီရေးကြွမ်းကျင်သူပါမောက်ခ Larry Diamond ကဥဆောင်ဆွေးနွေးသွားဖို့ရှိတယ်လို့ဥညွန့်တန်းကပြောပါတယ
် Larry Diamond ကတော့ a prospect for democracy in Burma เนาะမြန်မာပြည်ကဒီမိုကရေစီလမ်းကြောင်းပေါ်ကိုတကယ်ခင်ဗျာမရောက်ပါမလားပေါ့เนาะရောက်ဖို့အလားအလာအခွင့်အရေးတွေကသူကဆွေးနွေးသွားမှာပါသမားဒီက2015ရွေးကောက်ပွဲမှာဥက္ကဋ္ဌဖြစ်နိုင်တယ်လို့တစ်ဖက်ကလည်းပြည်သူတွေအနေနဲ့ရတင်ရလိုက်တဲ့ဒီမိုကရေစီအရေးတွေမရပဲနဲ့ international ကမ္ဘာ community အနေနဲ့လက်လျှော့တော့မှာသူကစိုးရိမ်နေတယ
်လက်ရှိမြန်မာနိုင်ငံတွင်းတောင်သူလယ်သမားတွေပြည်သူတွေနဲ့အစိုးရအာဏာပိုင်နေကြတင်းမာမှုတွေဖြစ်နေတဲ့လေယာသိမ်းမြေသိမ်းကိစ္စတွေနဲ့ပတ်သက်ပြီးလေယာမြေသိမ်းခံရသူလယ်သမားတွေနဲ့နောက်မြန်မာနိုင်ငံတွင်းကတရားဥပဒေစိုးမိုးမှုအားနည်းမှုတွေနဲ့ပတ်သက်လို့ရွေးကောက်ပွဲအကျိုးသဘာဝပတ်ဝန်းကျင်အရေးကိစ္စတွေကိုရေးသားပြုစုနေတဲ့စာရေးဆရာ Edith Morandi ကဆွေးနွေးမယ်လို့သိရပါတယ်
ဖွံ့ဖြိုးတဲ့မာဒီလိုနိုင်ငံတွေမှာပြည်ပမှာလည်းတင်ဇာတာတွေအများများရှိတဲ့နိုင်ငံမျိုးတွေမှာပြည်ပကနိုင်ငံများနေကြတယ်ကျွန်တော်တို့ရဲ့ resource တွေကိုယူရထုတ်တဲ့ကိစ္စတွေအများကြီးရှိခဲ့တယ်ဒါတွေကဒီပြည်ပမှာရှိတဲ့ခုံနေတွေမကောက်ပြည်ပကုမ္ပဏီကြီးတွေလည်းမကြခင်သူတို့ထင်တယ်လို့ပို့ပြီးတော့ကျဲလာကြမှာလို့ကျွန်တော်တို့မျှော်လင့်ထားပါတယ်မြန်မာပြည်ကဥပဒေစိုးမိုးမှုရှိတာနဲ့မြေကြီးတွေကိုထင်တယ်လို့တင်းနေတာတွေကိစ္စတွေတော့များများကို Edith Morandi ကတော့ဆွေးနွေးမှာ
ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာရင်ဆိုင်တွေ့ကြုံနေရတဲ့စိန်ခေါ်အကဲဆတ်မှုတွေအများကြီးရှိနေပါတယ်။မြန်မာပြည်သူတွေရဲ့နေစဉ်လူနေမှုဘဝမှာခက်ခက်ခဲခဲရုန်းကန်နေရဆဲပဲရှိနေသေးတယ်လို့တိုင်းရင်းသားတွေနဲ့ပြည်တွင်းငြိမ်းချမ်းရေးတည်တည်ချာချာမရသေးတဲ့အပြင်လူ့အခွင့်အရေးချိုးဖောက်မှုတွေကလည်းရှိနေသေးပါ။ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်မှုကလည်းစူးစမ်းနေရဆဲဖြစ်ပါတယ်။ဒါကြောင့်မကြခင်ကျင်းပမဲ့2015ရွေးကောက်ပွဲမတိုင်ခင်ကာလမှာအတိန်းဆောင်မခံဘဲတိတ်ကိုအရေးကြီးတာမှုပြုပြင်မှုလိုအပ်နေသေးတဲ့အခြေအနေတွေကိုနိုင်ငံတကာကမမြင်ကြဘူးမြန်မာရေးစိတ်ဝင်စားသူပညာရှင်တွေနဲ့မြန်မာဒီမိုကရေစီအင်အားစုတွေကလူ့အခွင့်အရေးနဲ့အခမ်းအနားမှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ရန်ကုန်တိုင်းလဲကူးမြို့နယ်တမိကလေးကျေးရွာအပါအဝင်အနီးနားကကျေးရွာခုနှစ်ခုကဒီအင်ဂျီတွေကိုဖေဖော်ဝါရီလ4ရက်နေ့မနက်ပိုင်းကနေစပြီးတပ်ပိုင်နယ်မြေကိုကျူးကျော်တယ်ဆိုပြီးဖယ်ရှားပြီးတဲ့နောက်ပဲခူးတိုင်းအောင်သိတိဘုံကြီးကျောင်းမှာခိုးလုံနေကြတဲ့ဒုက္ခသည်900ကျော်ကိုပဲခူးတိုင်းကအာဏာပိုင်တွေကဒီလမတ်လ9ရက်နေ့နောက်ဆုံးထားဖယ်ရှားပေးရမယ်လို့သတိပေးလာပါတယ်မအေးမှာပြောပြပေးပါရှင
်ဖေဖော်ဝါရီလ4ရက်နေ့ကစပြီးစစ်တပ်မြေကိုကျူးကျော်တယ်ဆိုပြီးအိမ်တွေဖျက်ဆီးခံလိုက်ရတဲ့သမီးကလေးအုပ်ဖို့အင်မတီစတဲ့ကျေးရွာ900လောက်ကဒုက္ခသည်တွေဟာအနီးတစ်ဝိုက်ကဘုံကြီးကျောင်းတွေမှာခိုးလုံနေထိုင်နေရတယ်လို့တချို့ကတော့တောတောင်တွေထဲမှာပဲနေထိုင်နေကြရတာပါအခုအခါမှာတော့သမီးကလေးကျေးရွာသားတွေကိုပဲခူးတိုင်းအာဏာပိုင်တွေကအောင်သိတိဘုံကြီးကျောင်းကနေဖယ်ရှားပေးရမယ်ဆိုပြီးလာရောက်ပြောဆိုခဲ့ကြောင်း သမီးကလေးကျေးရွာရဲ့ဆရာတော်ဦးအားစရာကမိန့်ပါတယ
်။ကိုယ့်ရဲ့နေကိုသူကအပြီးဖယ်ရှားပြရမယ်လို့ဒီလိုပဲမနက်ကတော့ကသဘိုးဘက်ကအုပ်ချုပ်ရေးမှုတွေပါရလာပြီးတော့ပြောရပါတယ်။ရက်ပြင်ကျဲလေးတွေထိုးရတဲ့ဥစ္စာတွေကိုတော့ထည့်ပြီးတော့ဒီအောင်သိတိဓမာယုံနဲ့တွေပါဒီမှာကြောက်ရီထဲမှာအကုန်ထည့်ထားတယ်။သူကကိုယ့်ရဲ့နေကိုအဲဂျန်နဲ့အဲအကြောင်းနဲ့ဟာတွေပါအကုန်လုံးဖယ်ရမယ်ဆိုပြီးတော့လာပြောပါတယ်။အထွေပိုင်းနေပါဘို့မြို့နယ်အထွေမှုတွေပါတာပေါ့နော
်မကြသေးခင်တုန်းကတော့ပြည်ခိုင်ပြောပါတီကရန်ကုန်တိုင်းဒေသကြီးပြည်သူ့တော်ကိုယ်စားလှယ်ဥလာတန်းလာရောက်ခဲ့ပြီးတမိကလေးကျေးရွာအတွက်မြေအစားဝယ်ပေးဖို့အတွက်ပြည်ခိုင်ပြောပါတီကလှူဒန်းမယ်လို့ဆိုခဲ့ပါတယ်နောက်ပိုင်းမှာတော့ဒီအစည်းအဝေးဟာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အစည်းအဝေးဖြစ်တယ်ဆိုပြီးပြောခဲ့ပါတယ်ရန်ကုန်တိုင်းအစိုးရအဖွဲ့ကစီစဉ်ထားတဲ့နေရာကတော့လှဲကူးမြို့နယ်မင်းကုန်းကျေးရွာအုပ်စုဝရကုန်းကျေးရွာအနီးမှာဖြစ်ကြောင်းVOA ကဆက်သွယ်မေးမြန်းစင်မှာပြောဆိုခဲ့တာပါဒုက္ခသည်တွေကိုထားမဲ့အခြေအနေနဲ့ပတ်သက်လို့ပြောင်းရွှေ့ရေးနေရေးထိုင်ရေးကိစ္စတွေကိုတော့ဘယ်သူမှလာရောက်စီစဉ်ပေးထားတာမရှိသေးတယ်လို့ဝရကုန်းကျေးရွာဘက်မှလည်းဒုက္ခသည်တွေလက်ရှိနေဖို့ကအခက်ခဲတွေရှိနေတယ်ဆိုပြီးဆရာတော်ဦးအားစရာကမိန့်ပါတယ
်ဝရကုန်းမှာတော့လုံးနေဖို့ထိုင်ဖို့အစီအစဉ်ပြောတယ်သူတို့ကဒီတိုင်းနေရာကြီးကိုယ်စားလဲပေါ့နော်ရန်ကုန်တိုင်းနေရာကြီးကိုယ်စားလဲအဲ့လိုပြောတယ်အဲ့တော့ဝရကုန်းမှာကျတော့လည်းဘာဆောက်ဦးမှလည်းမရှိသေးဘူးနေရာထိုင်ခင်းကဘလို့မှဘာမှချသေးတာမဟုတ်ဘဲနဲ့မနေ့ကျန်သွားမယ်လာမယ်ဆိုတဲ့အခါကျတော့ဒီလူတွေဘယ်နေရာသွားနေရမလဲ။ဘေးကလည်းပြင်းနေပြီလေ။အခုမှလည်းမနေ့ကမှသွားကြည့်တဲ့လူတွေကလေကွင်းကြောင်တွေကြီးပဲရှိသေးတယ်။ဘာဆောက်ဦးမှလည်းမရှိဘူး။ဘာရေးမှလည်းမရှိသေးဘူးလေ။ပြောင်းရမယ့်နေရာကလည်းနီးနီးမဟုတ်ဘူး။မိုင်30နီးပါးခန့်လောက်ရှိတယ်။ဒီခုတော့ပဲစခန်းနေလေ
။ရွာတွေကဖယ်ရှားခိုင်းအောင်တာမကလမ်းဘေးတွေမှာရေးနဲ့နီးတဲ့နေရာလေးတွေမှာဝါးတိုင်လေးတွေနဲ့လေးတိုင်စင်လေးတွေစောက်လုံနေထိုင်နေတဲ့လူတွေကိုဖယ်ရှားခိုင်းနေမှုတွေကတော့မဖြစ်သင့်ဘူးဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေတဲ့မြန်မာလူမှုဘဝဖွံ့ဖြိုးတိုးတက်မှုကွန်ရက်ကဗိုလ်ကြီးဟောင်းနေမျိုးစင်ကဆိုပါတယ
်။ဟုတ်ပြီဝါးလီ၄ချောင်းထောင်ပြီးတော့တာလဘက်ကို၄ချောင်းချီထားနေကြတာပါ။ဘာမှတခြားဒုက္ခမရှိပါဘူး။အဲ့တော့ဟိုဖယ်ခိုင်းနေဆိုတော့တော်တော်လေးကိုလူပတ်တန်ဘူးလို့ကျွန်တော်တို့သုံးသပ်ပါလေဗျာ။ဟုတ်ပြီ
။မြန်မာနိုင်ငံမှာအစိုးရတည်တက်လာပြီးနောက်ပိုင်းမှာစည်ရဲမွဲတင်မှုတွေလျှော့ချနိုင်ဖို့ကျေးရွာဖွံ့ဖြိုးရေးတွေလှုပ်ဆောင်နေပေမဲ့ထင်းတလောက်ခရီးမပေါက်ပဲစည်ရဲသားတွေအတွက်ကတော့နေထိုင်လက်စအဆောက်ဦးလေးတွေကအစကျူးကျော်ဆိုပြီးဖယ်ရှားခံနေရတာပါ။သမီးကလေးကျေးရွာအင်ပတီကျေးရွာတွေဟာနှစ်ရှည်လာများနေထိုင်နေကြတဲ့အခြေတကျတည်ရှိနေတဲ့ကျေးရွာတွေဖြစ်ပြီးအုပ်ချုပ်ရေးမှုတွေစာတင်ကြောင်းတွေဆေးပေးကန်းတွေပါရှိနေကြတာပါ။အင်ပတီဘာကတော့နေမြေကန်စစ်တပ်တွေလာရောက်ပြီးတဲ့နောက်ပိုင်းမှာသူတို့ရဲ့မြေတွေကိုသိမ်းပြီးရာဘာပင်တွေစိုက်ပျိုးခဲ့ပြီးရွာသားတွေကိုနေသားသမားတွေအဖြစ်ခိုင်းစေခဲ့ကြောင်းနောက်ပိုင်းမှာတော့ရွာသားတွေဟာစစ်တပ်မြေပေါ်မှာကျူးကျော်နေထိုင်သူတွေအဖြစ်သတ်မှတ်ခံခဲ့ရတယ်လို့ဆိုပါတယ်။အခုဆိုရင်ရန်ကုန်တိုင်းအတွင်းမှာပဲကျူးကျော်နေထိုင်နေတယ်ဆိုပြီးဖျက်ဆီးခံခဲ့ရတဲ့အင်ဂျီပေါင်းအားထောင်နဲ့ချီရှိပြီဖြစ်တယ်လို့နေထိုင်စရာအခက်ခဲနဲ့ရင်ဆိုင်နေရတဲ့လူဦးရေဟာလည်းတောင်းကနန်းလောက်ရှိနေပြီဖြစ်ပါတယ်။ဖေဖော်ဝါရီလ၁ရက်နေ့မှာပြောကြားခဲ့တဲ့နိုင်ငံတော်သမ္မတရဲ့ရေဒီယိုမိတ်ခွန်းထဲမှာတော့အစိုးရအနေနဲ့မြေယာမဲ့အိမ်အောင်စုတွေကိုစီရင်ပြုစုပြီးသက်ဆိုင်ရာမြို့နယ်ဖွံ့ဖြိုးရေးစီမံကိန်းတွေနဲ့အညီနေရာချထားပေးဖို့တိုင်းဒေသကြီးပြည်နယ်အစိုးရများနဲ့ပူးပေါင်းစီမံဆောင်ရွက်နေတယ်ဆိုပြီးပြောကြားခဲ့သလိုဥပဒေမဲ့တရားမဝင်ကျူးကျော်ဝင်ရောက်အခြေချမှုတွေကိုလည်းအသေးချာစီစစ်ကင်တွယ်သွားမှာဖြစ်ကြောင်းတွေကိုပြောကြားခဲ့ပါတယ်ရှင်
မေးမှာပါရှင်အပတ်စဉ်ကဏ္ဍတွေဇက်တိုက်ထုတ်လွှင့်မဲ့အထက်ဒီသတင်းပတ်ရဲ့မြမအရေးသုံးသပ်ချက်မှာဆိုရင်တော့ပရိပခမျိုးစုံဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာပါဝင်နိုင်တဲ့အခမ်းအနားကိုလေ့လာထားတဲ့စာတမ်းတစ်စောင်ကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတုံးသက်တင်ပြထားတာကိုနားဆင်ကြည့်ပါရှင
်မြန်မာပြည်မှာပရိပခရုံနေပြည်ငင်းချမ်းရေးတိဆောက်နိုင်မှုအတွက်သတင်းမီဒီယာဘယ်လိုအခမ်းအနားကပါဝင်နိုင်မယ်ဆိုတာကိုလေ့လာတဲ့Media and Conflict in Myanmar ဆိုတဲ့စာတမ်းလွန်ခဲ့တဲ့ဇန်နဝါရီလကထွက်လာပါတယ် Washington အခြေစိုက် United States Institute of Peace ကဝါရင်သုတေသီဖြစ်တဲ့ Theodore Dolan နဲ့ Stephen Gray ပြုစုတဲ့စာတမ်းဖြစ်ပါတယ်ပြုပြင်ရေးအစီအစဉ်တွေကြောင့်အကျိုးအမြတ်ခံစားရသူတွေထဲမှာသတင်းမီဒီယာဟာထင်ရှားပါတယ်ချုပ်ချယ်မှုမရှိတော့တာကြောင့်အရင်ကမကြားဘူးတဲ့လူမျိုးရေးဘာသာရေးပရိပက္ခတွေကိုသိရှိလာရပါတယ်မြပေါင်းများစွာတစ်ဖက်သားဝါဒပြန့်တဲ့အစိုးရမီဒီယာအတွေ့အကြုံသာရှိတဲ့ပြည်သူလူထုဟာလွတ်လပ်တဲ့စာနယ်ဇင်းနဲ့ရင်ဆိုင်ရမှာပြဿနာအနည်းအများရှိပါတယ်။ဒါကြောင့်စာတမ်းရှင်တွေဟာစာနယ်ဇင်းအခြေအနေကိုကွင်းဆင်းလေ့လာပြီးအလုပ်ယုံဆွေးနွေးပွဲနှစ်ကြိမ်ကျင်းပပါတယ်။အစိုးရနဲ့ပြည်သူအကြကပဋိပက္ခတိုင်းရင်းသားပဋိပက္ခနဲ့လူမျိုးရေးပဋိပက္ခတွေမှာသတင်းမီဒီယာရဲ့အခမ်းအနားကိုသုံးသပ်ထားပါတယ်။ အာဏာရှင်စနစ်ကြီးစိုးမှုကြောင့်အစိုးရနဲ့ပြည်သူလူထုအကြားယုံကြည်မှုနှေးပါလာပါတယ်။ပြည်သူကဒီမိုကရေစီတရားမျှတမှုနဲ့လွတ်လပ်မှုကိုလိုလားပါတယ်
။ပြည်သူပြဿနာကိုအစိုးရကမဖြေရှင်းနိုင်လို့ကန့်ကွက်ဆန္ဒပြပွဲတွေများလာပါတယ်။ပြည်သူယုံကြည်မှုကိုရယူရမယ်ဆိုတာသဘောပေါက်လို့အစိုးရကပြုပြင်ရေးလုပ်နေတာဖြစ်ပါတယ်။အစိုးရအဖွဲ့အစည်းတွေမှာတာဝန်သိမှုပွင့်လင်းမြင်သာမှုတရားမျှတမှုရှိအောင်သတင်းမီဒီယာကပါဝင်လှုပ်ဆောင်နိုင်ပါတယ်။အလွဲသုံးစားလုပ်မှုအရေးယူရေးတရားမျှတစွာတယံဇာတခွဲဝေရေးလူအခွင့်ရေးလေးစားရေးမှာသတင်းမီဒီယာကကူညီနိုင်ပါတယ်။တိုင်းရင်းသားအခွင့်အရေးကိုလစ်လျူရှုပြီးမြမာမှုပြုတာဟာပဋိပက္ခဖြစ်ရတဲ့အကြောင်းတစ်ခုဖြစ်ပါတယ်။ဒီပြဿနာကိုဖြေရှင်းနိုင်ဖို့တိုင်းရင်းသားတွေကနိုင်ငံရေးဆွေးနွေးပွဲလုပ်လိုပါတယ်။ဒီနေရာမှာတိုင်းရင်းသားရဲ့မကျေနပ်ချက်နဲ့ခံစားချက်ကိုနားလည်သဘောပေါက်ရေးနဲ့ဖက်ဒရယ်အရေးကိုသတင်းမီဒီယာကအကူအညီပေးနိုင်ပါတယ
်လွန်ခဲ့တဲ့နှစ်နှစ်အတွင်းဖြစ်ပွားတဲ့လူမျိုးအုပ်စုပြည်ပက္ခတွေမှာသတင်းမီဒီယာအခန်းကဏ္ဍကိုအထင်ရှားတွေ့မြင်နိုင်ပါတယ်အရင်ကလည်းဗုဒ္ဓဘာသာနဲ့မွတ်စလင်အုပ်စုပြည်ပက္ခရှိခဲ့ပေမဲ့သတင်းပြန့်မှုနှေးပါတာမျိုးအခုလိုပြည်ပက္ခပြန့်သွားတာမျိုးမရှိခဲ့ပါဘူးဗုဒ္ဓဘာသာကိုမွတ်စလင်ကအန်ဒီယေပေးလာပြီးဆိုတဲ့ခံယူချက်ပြန့်နှံ့သွားတာဟာလူမှုရေးပြည်ပက္ခကိုပိုပြီးပြင်းထန်စေပါတယ်ဘာသာရေးလူမျိုးရေးပြည်ပက္ခမှာပြည်တွင်းမီဒီယာကဗုဒ္ဓဘာသာဘက်ကဦးစားပေးပြီးတိပမီဒီယာကမွတ်စလင်ဒုက္ခရောက်တာကိုအဓိကဖော်ပြပါတယ်။ဒီနေရာမှာအကြမ်းဖက်မှုမဖြစ်အောင်ဗုဒ္ဓဘာသာဝင်နဲ့မွတ်စလင်လက်တွဲတာကိုဖော်ပြနိုင်ပါတယ်။မွတ်စလင်400ကျော်ကိုစောင့်ရှောက်တဲ့မိတ္တိလာကတန်ဃာတော်တစ်ပါးအကြောင်းဟာရေးစရာသတင်းကောင်းတစ်ခုဖြစ်ပါတယ
်။ပြည်ပက္ခဖြည့်ရှင်းရမှာမြမသတင်းမီဒီယာမှာကူညီနိုင်စွမ်းရှိရလားဆိုတာစမ်းစစ်ထားပါတယ်။အစိုးရသတင်းစာကိုအယုံကြည်နည်းနေတုံးဖြစ်ပြီးပြည်သူယုံကြည်မှုရတဲ့ပုဂ္ဂလိကစာဆောင်တွေရှိလာပါတယ်။ဒါကြောင့်ယုံကြည်စိတ်ချရတဲ့စာနယ်ဇင်းဖြစ်လာအောင်သတင်းသမားအကြီးအသေးကိုမြင့်တင်ဖို့လိုပါတယ်။ပဋိပက္ခသတင်းကိုရေးသားရမှာအတတ်ပညာကျွမ်းကျင်မှုလိုအပ်နေတယ်လို့ဆိုပါတယ်။အကြောင်းရင်းကပဋိပက္ခဖြစ်တဲ့နေရာကိုမသွားနိုင်မှုနဲ့စဉ်စားချင့်ချိန်မှုဖြစ်ပါတယ်။လူကြိုက်များတဲ့ကိစ္စကိုမဆန့်ကျင်ရတဲ့အတွက်ပြဿနာရှောင်တဲ့သတင်းသမားတွေများနေပါတယ်။669လှုပ်ရှားမှုခေါင်းဆောင်ဦးဝီရတူကိုဝေဖန်ရဲတဲ့မြန်မာသတင်းသမားမရှိသလောက်ဖြစ်နေပါတယ်။ဒါကြောင့်စဉ်စားဆင်ခြင်ပြီးဓမ္မဒိဋ္ဌံကြကြလိမ္မာပါးနှက်စွာတင်ပြနိုင်ဖို့လိုအပ်နေပါတယ
်။သတင်းအတတ်ပညာကျွမ်းကျင်လာအောင်ပြည်တွင်းပြည်ပအဖွဲ့အစည်းတွေပူးတွဲပြီးတင်နန်းပေးတာတွေရှိပေမဲ့ယာယီအစီအစဉ်ကများပါတယ်။ဒါကြောင့်အပြိုင်ဆိုင်တင်ဒန်းပေးမယ့်အစားကုလသမဂ္ဂအဖွဲ့ခွဲက UCP စနစ်တကျစီစဉ်တဲ့တင်ဒန်းမျိုးလိုအပ်တယ်လို့ဆိုပါတယ်။သတင်းသမားလွတ်လပ်မှုကိုချုပ်ချယ်တဲ့ဥပဒေတွေကိုရုတ်သိမ်းတဲ့လို့မီဒီယာဘက်ကယူဆပါတယ်။မနေ့ကတော့ပုံနှိပ်ထုတ်ဝေခြင်းလုပ်ငန်းဥပဒေကြမ်းထွက်လာပါတယ်။ဥပဒေဖြစ်သွားရင်1962ဥပဒေရုတ်သိမ်းပြီးသားဖြစ်သွားပါလိမ့်မယ်။ပြည်ပကဖြစ်တဲ့ဒေသမှာအစိုးရတပ်ကသတင်းချုပ်ကင်တယ်လို့တိုင်းရင်းသားလက်နက်ကင်တွေကလည်းဩဇာအာဏာသုံးပြီးသတင်းကိုလိုတလိုသုံးတာမျိုးရှိပါတယ်။ဒါကြောင့်ပြည်내တွေမှာတိကျလွတ်လပ်တဲ့သတင်းမီဒီယာရှိဖို့လိုအပ်လာပါတယ်။ပညာရေးအစီအစဉ်တွေထုတ်လွှင့်နိုင်ရင်မဘာနဲ့တိုင်းရင်းသားနားလည်မှုပိုရလာမယ်လို့လည်းမြင်ကြပါတယ်။ကရင်နဲ့မွန်သတင်းဌာနတွေရှိလာတာဟာအတက်စရာဖြစ်ပေမဲ့မြန်မာလူဘာသာပြန်ပြီးဖြန့်ဝေနိုင်ရင်ပိုပြီးထိရောက်နိုင်ပါတယ်။တိုင်းပြည်အကျိုးသိဖို့ရမှာသတင်းသမားနဲ့အရတအဖွဲ့တွေပါဝင်နေတာကိုအစိုးရဘက်ကအတိအမှတ်ပြုပြီးဆက်ဆံမှုအတွက်တင်ဒန်းပေးဖို့လိုတယ်လို့လည်းသတင်းသမားတွေဘက်ကယူဆကြောင်းမီဒီယာနဲ့ပြည်ပက္ခစာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမအရေးတုံ့သက်ချက်ပါရှင်ဆက်ပြီးတော့ American Indian 3 English စာအစီအစဉ်ကိုနားဆင်ကြရအောင်ပါဒေါ်လလတန်းအစီအစဉ်တင်ဆက်ပေးထားပါတယ်
ဒီရင်ပါမျက်နှာလိုချင်ပြရတဲ့ face ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
to keep a straight face
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက TO2KEEP to keep ကထားတာ A ကတခု STRAIGHT straight ကတဲ့တဲ့ FACE face ကမျက်နှာဆိုတော့စကွိုက်ထုံးရဲ့လုံကောက်ဒေးဘေကမျက်နှာကိုတဲ့တဲ့ထားတာပေါ့မျက်နှာကိုတိတိထားတယ်လို့ဆိုရမှာကျမတို့မြန်မာအတုံးမှာအနည်းဆုံးကတော့မျက်နှာကိုတိတိထားတာဖြစ်ပါတယ်။ဒါကြောင့် idiom အသေးပဲကလည်း ရဲကြီးမိမဲ့လို့မရေမိအောင်မင်းပဲထိမ့်ထားရတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ It was hard to keep a straight face when I saw my friend Mary fall in the mud.
ကျွန်တော်တငယ်ချင်း Mary ရှင်ပွဲထဲချော်လဲတာတွေ့ရတော့မရေမိအောင်မင်းထိမ့်ထားရတယ်လေလို့ကြည့်ပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
It was hard to keep a straight face when I saw my friend Mary fall in the mud.
ခုဆက်လက်တင်ပြပေးမှာကတော့
a long face.
ဖြစ်ပါတယ်။စာလုံးပေါင်းက A ကတခု L O N G long ကရှိတာ F A C E face ကမျက်နှာဆိုတော့စကွိုက်ထုံရဲ့လုံးကောက်ဒီဘယ်ကတော့ရှိတဲ့မျက်နှာပေါ့။ရုပ်ပုံလေးဆိုရင်မျက်နှာရှိတဲ့ပုံဆိုရင်အဲ့ဒီလူဟာစိတ်မချမ်းသာဖြစ်နေတဲ့ပုံစံလိုတာဖြစ်ပါတယ်။ဒါကြောင့် idiom အသေးပဲကလည်းဘဝင်မကျဖြစ်နေတာစိတ်တိုးနေတာစိတ်ဓာတ်ကျနေတာဆိုရင် a long face ရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ John has a long face. I know he's not happy about working overtime.
John ကိုကြည့်ရတာစိတ်မချမ်းသာဖြစ်နေပုံရတယ်။သူအချိန်ပိုလှုပ်ဆင်းရတာမကြိုက်ဘူးဆိုတာကျွန်တော်သိပါတယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ John has a long face I know he's not happy about working overtime
ကိုဆက်လက်ကြင်ပြပြီးမှကတော့
make a face
ဖြစ်ပါတယ်စာလုံးပေါင်းက M A K E make ကလှုပ်ပြတာ A ကတခု F A C E face ကမျက်နှာဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီဘေကတော့မျက်နှာကနေတခုခုလှုပ်ပြတာပေါ့ idiom ဆိုရဲသွဲပိုက်အဒီဘေကလည်းကျမတို့မြန်မာမှာလူသဘာဝတခုခုကိုမကြိုက်ဘူးဆိုရင်မျက်နှာကိုရှုံပြတဲ့အလေးထားရှိတဲ့အတိုင်း idiom အဒီဘေကလည်းအဲ့ဒီအတိုင်းပါပဲဒါကြောင့် make a face ရဲ့ idiom ဒီဘေကတခုခုကိုမနှစ်သက်တာမနှစ်မြို့တာကိုပါဇက်ကမပြောဘဲမျက်နှာအမူအရာနဲ့မျက်နှာကိုရှုံပြတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The young girl made a face at the boy who tried to ask her name
သူနာမည်ကိုလိုက်မေးဖို့စူးစမ်းနေတဲ့အဲ့ဒီကောင်ကလေးကို "तू မကြိုက်ဘူး"ဆိုတာကိုကောင်မလေးကမျက်နှာရှုံပြီးပြလိုက်တယ်လို့ကြေပေးရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ The young girl made a face at the boy who tried to ask her name
ခုနောက်ဆုံးကျင်ပြပေးမှာကတော့
lose face
ဖြစ်ပါတယ်စာလုံးပေါင်းက L O S E lose ကဆုံးရှုံးတာ F A C E face ကမျက်နှာဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီဘယ်ကတော့မျက်နှာဆုံးရှုံးတာပေါ့ idiom ဆိုရဲ the white ဒီဘယ်ကကျမတို့မြန်မာမှာအနည်းစဆုံးကတော့မျက်နှာပြက်အရှက်ရစေတာမျက်နှာပူစရာဖြစ်တာကိုဆိုလိုပါတယ်ဒီတော့နဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ You will lose face if you do not keep your promise
ကိုပေးထားတဲ့ဂရီကိုမတည်ဘူးဆိုရင်မျက်နှာပြစ်ရလိမ့်မယ်လို့ကြေပေးရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ You will lose face if you do not keep your promise
ဒီတဲ့င်းပါ face ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to keep a straight face a long face make a face lose face
တို့ဖြစ်ကြပါလေနောက်တရင်ပါခုလိုချိန်မျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလာတန်းအစီအစဉ်တင်ဆက်တဲ့အင်္ဂလိပ်စာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့နေ့စဉ်ထုတ်လွှင့်ပေးနေပြီးတနင်္ဂနွေနေ့မနက်ခင်းတိုင်းမှာသင်ခန်းစာအရှိ